င်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်စက်တင်ဘာလ5ရက်ကြာသပတေးနေ့ညနေခင်းဗီဒီယိုမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဟာရီကိန်းမွန်နိုင်တိုရီယာညောက်ထိခိုက်ပျက်စီးရတဲ့ဘာဟားမားနိုင်ငံမှာပြန်လည်ထူထောင်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်ကြောင်းဝန်ကြီးချုပ်ကကတိပေးလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြည်လက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆက်ဆွဲချက်နဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်အနာမနီကလုပ်ငန်းတွေလုပ်ခွင့်ပေးလိုက်ပါတယ်။ဆက်ရထိတင်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ရွှေစည်းတွေဒီအပိုင်းအတွင်းပြင်းမာဇက်တိုင်းမြင့်တက်လာနေတာနဲ့ပတ်သက်ပြီ
းအတင်းမှာအထင်းလို့ရပါတယ်အတင်းမှာတော့တင်းသူတင်သားတွေနဲ့ဘာမှပြသရပြီးအပြင်ဈေးွက်ကြီးကတော့ရွှေဈေးွက်ကြီးကတအားကျယ်တယ်ကျတဲ့ခါကျတော့
ရေကုန်တိုင်းဒေသကြီးရွှေလုံငန်းရှင်များအတင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါအပြင်မြကြီးနားမြို့မှာတော့ဒေသခံတွေ၃ရက်မြောက်အဖြစ်နဲ့ဆန္ဒပြခဲ့တဲ့အကြောင်းတခါထိုင်းနိုင်ငံတရော့ချိုးဝိုင်းတွေမှာလွန်ခဲ့တဲ့၅နှစ်ကပျောက်ဆုံးသွားခဲ့တဲ့ကရင်တိုင်းရင်းသားလူခွေလှူရှားသူရဲ့ရုပ်အလောင်းကိုပြန်တွေ့ရှိခဲ့တဲ့အကြောင်းပါဝင်အမေရိကန်နဲ့အီရန်နိုင်ငံဆက်ဆံရေးနောက်ဆုံးအခြေအနေဘယ်လိုရှိလဲစတာတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဟာရီကိန်းမွန်နိုင်တိုရီယန်ပြင်းထန်ဝင်ရောက်တိုက်ခိုက်ခဲ့ရာကအကြီးအကျယ်ထိခိုက်ဖြစ်စေခဲ့ရတဲ့ဘာဟားမားနိုင်ငံမှာပြန်လည်ထူထောင်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်ကြောင်းဝန်ကြီးချုပ် UN Minister ကကတိပေးပြောဆိုလိုက်ပါတယ် Grand Bahama နဲ့ Abaco ကျွန်းတွေမှာနှစ်ရည်နိဗ္ဗာန်မိုးတိုက်တန်ရေးချင်းမှုတွေတနအီ195ကီလိုမီတာအထိလေပြင်းတက်ခတ်မှုတွေနဲ့မုန်တိုင်းတန်ကြီးကျယ်ခံခဲ့ရပြီးနောက်ထိခိုက်ပျက်စီးမှုနောက်ဆုံးအခြေအနေတွေကိုဒီကနေ့နောက်ထပ်ကြားသိရလိမ့်ဦးမယ်လို့လည်းခန့်မှန်းထားကြတာပါမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့ Abaco ကျွန်းမှာသေဆုံးသူ20ထိရှိတဲ့အကြောင်းလဲဝန်ကြီးချုပ်ကအတည်ပြုခဲ့တယ်လို့သေဆုံးသူအရေအတွက်ဒီထက်ပိုတိုးလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ဝန်ကြီးချုပ်ကတော့အန်ဒီယေဂျုံနေရသူတွေကိုကယ်တင်ဖို့အစားအစာပြည့်လည်နေသူတွေကိုထောက်ပံ့ပေးဖို့နေစရာအိမ်ရှိတဲ့လူတွေကိုကိုယ်လုံစရာပေးဖို့အစွမ်းကုန်ကြိုးစားသွားမယ်အကြောင်းသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါပုံမှန်ချင်းနေပြန်ရောက်တဲ့အထိနေရောညပါကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလည်းကြေညာခဲ့ပါတယ်တိုင်းပြည်သမိုင်းမှာအဆိုအဆုံးကြုံရတဲ့ပြဿနာကြီးတစ်ခုဖြစ်နေလဲဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ကမ်းခြေစောက်တပ်ဖွဲ့တွေအရေးပေါ်ရှာဖွေကယ်ဆယ်ရေးဖွဲ့တွေကိုဆေးလုတ်ခဲ့သူဗြိတိရှ်ရေတပ်ချစ်ချင်းနေဖွဲ့နဲ့ကုလသမဂ္ဂတို့ကလည်းအစားအစာစေဝါအပါအဝင်လိုအပ်တဲ့အကူအညီတွေကိုပေးပို့နေကြပါတယ်
အီရန်နိုင်ငံအနေနဲ့ယူရေနီယံတပ်ဆင်မှုတွေတိုးမြင့်နိုင်ဖို့အတွက်နတ်ဖန်တောက်ကြနေကစပြီးဗဟုခွာဆက်တွေကိုပြန်လည်လက်ပတ်မယ်အကြောင်းနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အထိတိုးမြင့်လှုံ့ဆော်သွားမယ်အကြောင်းအီရန်သမ္မတဟာဆန်ရူဟာနီကကြေညာပါတယ်အီရန်နဲ့ကမ္ဘာအရာကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အရအီရန်အနေနဲ့နျူကလ িয়ার ဆက်ယုံနှစ်ခုမှရှိတဲ့ဗဟုခွာဆက်အရေးအတွက်ကိုကန့်သတ်ပြီးတော့အ ਨੇ အချင်းကိုသာအသုံးပြုခွင့်ပေးထားတာပါဒါပေမဲ့အစင်းမြင့်ဗဟုခွာဆက်တွေအောင်မြင်မြင်လက်ပတ်နိုင်ရင်အနုမြူပုံလုပ်ဖို့အတွက်လိုအပ်တဲ့ယူရေနီယံတွေကိုခက်မြန်မြန်ထုတ်လုပ်လာနိုင်မှာဖြစ်ပါတယ်နျူကလ িয়ার ဆက်ယုံတွေအတွက်လိုအပ်တဲ့လောင်စာရဖို့ယူရေနီယံတန့်စင်မှာဖြစ်တယ်လို့အီရန်ကတော့ဆိုပါတယ်အီရန်နိုင်ငံရဲ့အခွင့်အရေးနဲ့အကျိုးစီးပွားကာကွယ်ဖို့လိုအပ်တာမှန်သမျှလှုပ်သွားမှာဖြစ်ပြီးအခုဗဟိုခွာဆက်တွေလက်ပတ်မဲ့ကိစ္စဟာလည်းအီရန်အနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုလိုက်နာဆောင်ရွက်တော့မှာမဟုတ်ကြောင်းနောက်တဆင့်တိုးပြသလိုက်တာဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်2015သဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုရှော့ချပေးပြီးဒီအတွက်နိုင်ငံကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခါးအရေးယူမှုတွေကိုဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်စာချုပ်ထဲကနေအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်ထဲမှာပြန်လည်နှုတ်ထွက်ပြီးတဲ့နောက်အီရန်ပေါ်မှာတံခါးမှုတွေကိုပြန်လည်ချမှတ်နေပါတယ်။အီရန်ရဲ့အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေအီရန်ကြော်လွှားနိုင်ဖို့အတွက်စာချုပ်ပါဥရောပနိုင်ငံတွေကကူညီပေးဖို့အီရန်ကတောင်းဆိုနေတာဖြစ်ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေရှိလာတဲ့ကုန်သွယ်ရေးဆိုင်ရာအဆင့်မြင့်ဆွေးနွေးမှုတွေပြန်လည်ဆက်တင်မယ်အကြောင်းတရုတ်ကုသရေးရောင်းဝယ်ဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။တွင်းကုန်ကုန်တွေပြန်လည်တွင်းမြင့်ကောက်ခံမှုကြီးညာခဲ့ပြီးရပ်ပိုင်းအကြံမှာပဲဆွေးနွေးမဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်ကုန်သွယ်ရေးဆိုင်ရာအဆင့်မြင့်ဆက်ဆံညီနန်းသူလီဝေးအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တီဇာဗန်နိုင်းဝန်ကြီးစတီဗ်ဖင်မန်နူချင်တို့တယ်လီဖုန်းကတစ်ဆင့်ဆွေးနွေးပြီးဝါရှင်တန်မှာတွေ့ဆုံဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲတရုတ်နိုင်ငံကပြောဆိုထားတာပါ။ဆွေးနွေးပွဲဖြစ်လာမဲ့အခြေအနေတွေဖန်တီးဖို့နှစ်နိုင်ငံစလုံးကဆန္ဒရှိနေကြတဲ့အကြောင်းလဲတရုတ်ကုသရေးဝန်ကြီးဌာနကကြေညာချက်ကဖော်ပြထားပါတယ်။အောက်တိုဘာလနဲ့မတွေ့ဆုံရင်ဒီလနောက်ပိုင်းမှာလဲငွေတန်းစင်ဆွေးနွေးဖို့စီစဉ်ထားကြတာပါ။နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေကြောင့် ဗနိုင်းစည်းကွက်မှာမရေမြာအခြေအနေတွေကြုံနေရတယ်လို့တွင်းကုန်ကုန်တွေတုံ့ပြန်ခဲ့ရင်ကျွမ်းမဲ့အခြေအနေတွေလည်းကုမ္ပဏီတွေကြိုတင်ပြင်ဆင်နေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဒေါ်လာ112ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်စက်တင်ဘာလ1ရက်နေ့ကဆက်လို့အခွန်15ရာခိုင်နှုန်းကောက်ခံခဲ့တာကြောင့်အမေရိကန်မှာအစားအသောက်အားကစားသုံးဆောင်ဂီတပစ္စည်းနဲ့ပရီဘော့ကဈေးတွေမြင့်တက်ခဲ့တာပါချိန်ထဲမှာပဲတရုတ်နိုင်ငံဘက်ကလည်းဒေါ်လာ85ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ်အခွန်500ရာခိုင်နှုန်းနဲ့100ရာခိုင်နှုန်းတိုးမြင့်ကောက်ခံခဲ့ပါတယ်
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ရေးနဲ့ပတ်သက်တဲ့အစိုးရရဲ့မူဝါဒတွေအပေါ်ပါလီမန်မှာဇက်တိုက်ပယ်ချခံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ် Boris Johnson ဟာဒီကနေ့ဗြိတိန်ပြည်သူတွေကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဗြိတိန်နှုတ်ထွက်ရေးအတွက်ပြည်သူတွေရဲ့သဘောထားရွေးချယ်မှုကိုပြနိုင်ဖို့အထွေထွေရွေးကောက်ပွဲကိုအချိန်ဆကျင်းပသင့်တယ်လို့ဝန်ကြီးချုပ်ကဆွဲဆောင်တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။သဘောတူညီချက်မရဘဲ EU ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွက်မှာကိုတားဆီးတဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာဗုဒ္ဓဟူးနေ့ကအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုဆက်လက်ဆွေးနွေးပြဋ္ဌာန်းနိုင်ရေးဆောင်ရွက်ဖို့အထက်လွှတ်တော်ကလည်းဒီကနေ့ခွင့်ပြုလိုက်တာကြောင့်သဘောတူညီချက်မရလဲနှုတ်ထွက်ဖို့စဉ်းစားနေတဲ့ Boris Johnson အဆိုအရအတွက်ထပ်ပြီးတော့အကြက်ရိုက်စရာဖြစ်နေပါတယ်ဥပဒေအတည်ဖြစ်သွားခဲ့ရင်ဝန်ကြီးချုပ် Johnson အနေနဲ့ဗြိတိန်နှုတ်ထွက်ဖို့နောက်ဆုံးသတ်မှတ်ရက်အောက်တိုဘာ31ရက်အစနောက်ထပ်ရက်ဆိုင်ပေးဖို့ EU ခေါင်းဆောင်တွေကိုတောင်းဆိုရမှာဖြစ်ပါတယ်။ဒါကြောင့်လက်ရှိသတ်မှတ်ထားတဲ့ရက်မှာ EU ရဲကမဖြစ်မနေထွက်မယ်လို့ပြောထားတဲ့ဝန်ကြီးချုပ် Johnson ကအထွေထွေရွေးကောက်ပွဲကိုစောပြီးအောက်တိုဘာ15ရက်နေ့မှာကျင်းပနိုင်ရေးကြေညာနေတာပါ။အတိုက်ခံ Labour ပါတီကတော့ရွေးကောက်ပွဲစောခေါ်တဲ့ကိစ္စမစင်စားခင်မှာဥပဒေကြမ်းကိုအရင်အတည်ပြုရမယ်လို့ပြောပါတယ်။နှုတ်ထွက်ရေးကိစ္စသဘောထားမတိုက်ဆိုင်တဲ့အတွက်ဝန်ကြီးချုပ် Boris Johnson ရဲ့ညီဖြစ်သူစီးပွားရေးဝန်ကြီး Joe Johnson ဟာ Conservative Party လွှတ်တော်အမတ်တာဝန်ကနေရော Cabinet ဝန်ကြီးယာရုကနေပါဒီကနေ့နှုတ်ထွက်သွားပါတယ်
အဲ့ဒါညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မိတ်ကန်အသံမြန်မာဘာအစီအစဉ်ရဲ့ကြာသာပတ်နေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရွှေငြာဒုက္ခသည်တွေနေရပြည်ရေးလက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်ကလုပ်ငန်းတွေလုပ်ကိုင်ပေးလိုက်ပါတယ်။မချာသေးခင်ကစီစဉ်ခဲ့တဲ့နေရပြန်ပို့ရေးအစီအစဉ်မအောင်မမြင်ဖြစ်အောင်တွေးထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ခြေဆိုင် Advantage ဖွံ့ဖြိုးရေးနဲ့အကူအညီပေးရေးအေဂျင်စီ ADRA နဲ့ဘင်္ဂလားဒေ့ရှ်ခြေဆိုင် Al Makasu Islami ဖွဲ့တို့ကိုလုပ်ငန်းလုပ်ခွင့်ပေးလိုက်တာဖြစ်တဲ့အကြောင်းဒုက္ခသည်စခန်းနဲ့ရှိရာ Cox Bazar ဒေသအုပ်ချုပ်ရေးမှူးခမန်းဟူစိန်ကိုကူကာပြီး AFP သတင်းကဖော်ပြခဲ့တာပါ။လုပ်ငန်းတွေအားလုံးကိုချက်ချင်းရဆိုင်မှုနဲ့ဗန်နီကတဆင့်ငွေလွှဲပြောင်းမှုတွေကိုတားမြစ်ဖို့အမိန့်ထုတ်ခဲ့တယ်လို့လည်းဆိုပါတယ်။ဒုက္ခသည်နေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာစုအားတို့ပြီးခဲ့တဲ့လတဲ့ဒုတိယအကြိမ်ဖြစ်စီစဉ်ခဲ့ကြပေမဲ့အောင်မြင်မှုမရဘဲဖြစ်ခဲ့ပြီးနောက်မှာပဲအာနာဝယ်နေဘက်ကဖိအားတွေထွက်ပေါ်လာတာပါ။တိုင်းနဲ့ချီတဲ့ရိုဂျာတွေခိုလုံနေကြတဲ့ဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့အကူအညီပေးရေးအေဂျင်စီတရာကျော်လောက်ရှိနေပြီးတတ်မှတ်ချက်နဲ့မကန့်ညီတဲ့ဖွဲ့စည်းတွေကိုနှိမ်နင်းသွားမယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKF2 မိုမန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။ရိုဂျာဆိုတဲ့အသုံးလုံးကိုတရားဝင်အသိအမှတ်ပြုလက်ခံမထားတဲ့မြန်မာစုကတော့ဒုက္ခသည်တွေနေရမပြန်နိုင်တဲ့အဓိကအကြောင်းရင်းဟာ ARS ဆွေးရအုပ်စုရဲ့ချိန်ချမှုကြောင့်ဖြစ်တဲ့အကြောင်းပြောဆိုထားတာပါ။နောက်ဆုံးအခြေနေရပြန်ပို့ရေးလုပ်ငန်းတွေစီစဉ်ထားတဲ့ရန်နာနီမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေနေရပြန်ပို့ဆန္ဒရှိမှရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ကိုထိခိုက်ခဲ့ရတယ်လို့လည်းဆွဆွဲထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအရာရှိတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာနိုင်ငံကတတလောအခြေအနေတွေဟာဒုက္ခသည်တွေစိတ်ချလက်ချပြန်လည်လောက်တဲ့အဆင့်မှမရှိသေးဘူးဆိုပြီးပြောဆိုထားကြတာပါ။
ဟောင်ကောင်မှာငင်းပွားစရာဥပဒေကြမ်းကိုပြန်လျှုပ်သေးရေးဆုံးဖြတ်ချက်ဟာဟောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့အစိုးရကောင်းဆောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပေးရေးဥပဒေကိုလွှတ်တော်မှာအဆိုပြုခဲ့တာကြောင့်ဟောင်ကောင်မှာသတင်းဖန်တဲ့ချီဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။အဲ့ဒီအဆိုပြုချက်ကိုမနေ့ကတော့ပြန်လည်ရုပ်သိမ်းခဲ့ပါတယ်။ဒီလိုရုပ်သိမ်းတဲ့ဆုံးဖြတ်ချက်ပေါ့တရုတ်ပြည်မှာကြီးအစိုးရကနားလည်ထောက်ခံတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုကိုပြန်လည်တည်ဆောက်နိုင်ဖို့ဆန္ဒပြသူတွေအနေနဲ့အကြမ်းဖက်လုပ်ရက်ကိုရပ်ဖို့နဲ့ ဥပဒေအတိုင်းကြကြမမတ်ဆောင်ရွက်ရမယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်။ဟောင်ကောင်မှာအငင်းပွားစရာဥပဒေချမ်းရုပ်သိမ်းရေးအပါအဝင်အဓိကတောင်းဆိုချက်၅ခုကိုဆန္ဒပြခေါင်းဆောင်တွေဘက်ကတောင်းဆိုထားပါရယ်။အဲ့ဒီထက်မှဆန္ဒပြသူတွေပေါ်ရဲရဲရဲရဲဆက်ဆက်ကင်တွယ်ပုံကိုတီးခြားစုံစမ်းစစ်ဆေးပေးဖို့ဖမ်းဆီးခံရတဲ့ဆန္ဒပြသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ဆန္ဒပြပွဲတွေကိုစုပူမှုလို့ခေါင်းစဉ်မတက်ဖို့နဲ့ဟောင်ကောင်အစိုးရခေါင်းဆောင်အုပ်ချုပ်ရေးမှုကိုတိုက်ရိုက်ရွေးချယ်권ရဖို့စတဲ့အချက်တွေကိုတောင်းဆိုထားကြပါရယ်။အုပ်ချုပ်ရေးမှုကယ်ရီလမ်ကတော့တချို့တောင်းဆိုချက်တွေကဥပဒေနဲ့မညီတဲ့အတွက်မလိုက်ရောနိုင်ဘူးလို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်။ဆန္ဒပြပွဲတွေကျွန်းလာတွေကစတင်ခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့ရဲတွေနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုတွေများလာတယ်လို့ဆန္ဒပြသူတွေဘက်ကဒီမိုကရေစီအခွင့်အရေးတောင်းဆိုမှုတွေလည်းပိုပြီးကျေလောင်လာနေပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်မှာဒီကနေ့ပဲတာလီဘန်တပ်ဖွဲ့ရဲ့အထက်ခံကားပုံခွဲတက်ခတ်မှုကြောင့်လူ၁၀ဦးတမနဲ့သေဆုံးသွားပါတယ်။ကဘူးမြို့တော်ကတက်ခတ်မှုအတွင်းသေဆုံးသူတွေကအရသားတွေဖြစ်တဲ့အကြောင်းနဲ့နောက်ထပ်၄၀နှစ်ယောက်တန်းရတဲ့အကြောင်းလဲပြည်ရေးဝန်ကြီးဌာနပြောခွင့်ရနက်စရရာခမီကပြောဆိုခဲ့တာပါ။အမေရိကန်တန်ယုံနဲ့အာဖဂန်အစိုးရရုံးစရာလုံခြုံရေးထူထပ်တဲ့တာဝန်ရက်ကွက်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ပြောခွင့်ရကကြေညာခဲ့တယ်လို့နိုင်ငံခြားသားတွေကိုပြစ်မှတ်ထားခဲ့တာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဒီစဉ်ပတ်ထဲမှာပဲတာလီဘန်စစ်သွေးကြွအဖွဲ့ကပြပပြစ်မှတ်တစ်ခုကိုတက်ခတ်ခဲ့ရမှာတော့လူ၁၆ယောက်ထက်မနည်းသေဆုံးပြီးတရားကြောတရားရရှိခဲ့ပါတယ်
။မိုဇမ်ဘစ်နိုင်ငံမာပူတိုမြို့တော်မှာရောက်ရှိနေတဲ့ပိုယဟမ်မင်းကြီးဖရန်စစ်ဟာတမရဖိလစ်ပင်းနယူးဇီနဲ့ဒီကနေ့တွေ့ဆုံပါတယ်။ဖြီးတဲ့စစ်ပွဲတံခံရတဲ့မိုဇမ်ဘစ်နိုင်ငံအနေနဲ့ခက်ခက်ခဲခဲရရှိထားတဲ့ငင်းငယ်ရေးကိုထိန်းသိမ်းဖို့နဲ့အာလူတွဲတန်းတူအခွင့်အရေးရရှိအောင်ကြိုးစားဖို့အတွက်ပိုယဟမ်မင်းကြီးကတမရအင်တော်မှာမိန့်ခွန်းပြောကြားပါတယ်။အဲဒီနောက်မှာတော့ပိုယဟမ်မင်းကြီးဟာမက်ဆကင်အာဂဇာကွင်းကြီးမှာပြုလုပ်တဲ့ဘာသာပေါင်းစုံတွဲဆောင်ပွဲကိုတက်ရောက်ပါတယ်။သတင်းတစ်ပတ်ကြာအာဖရိကနိုင်ငံတွေကိုသွားတဲ့ခီးစဉ်နဲ့မိုဇမ်ဘစ်နိုင်ငံကိုပိုယဟမ်မင်းကြီးပုံထုနေကရောက်လာခဲ့တာပါ။နိုင်ငံကိုပထမဆုံးအချိန်ပိုယဟမ်မင်းကြီးရောက်လာတဲ့ပုံမှာပြည်သူထောင်ထဲချီကလည်းဝမ်းမြောက်စွာကြိုဆိုခဲ့ပါတယ်။သုံးရက်ကြာမိုဇမ်ဘစ်ခီးစဉ်အတွင်းမှာပိုယဟမ်မင်းကြီးဟာလွှတ်တော်အမတ်တွေ၊လူငယ်ကောင်းဆောင်တွေ၊ဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။အခုလိုအာဖရိကခရီးစဉ်တွေမှာမာဒါဂါစကာနဲ့မော်ရီရှပ်နိုင်ငံတွေကိုလည်းတွားရောက်ဖို့ရှိပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အမတ်စုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့အင်တာနက်ဆောင်မြင်တာဖြစ်တဲ့ bamis.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါးတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ပြည်တွင်းရွှေစည်းနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ဘန်နေနဲ့ဒီလုပ်ငန်းရှင်တွေကြားကချင်းငွေကိစ္စနဲ့ပတ်သက်ပြီးဘိုးဘန်ရဲ့ထုတ်ပြန်ချက်အပြီးမှာတော့ဘန်အပ်ငွေတွေကိုပြန်ထုတ်ပြီးရွှေဝယ်သူတွေများလာတာကြောင့်ပြည်တွင်းရွှေစည်းလည်းတရရိပ်တက်လာနေပါတယ်။ဒါပေမဲ့ရန်ကုန်နဲ့မန္တလေးဈေးကအခြေအနေမှာတော့ကွာခြားမှုတွေရှိနေပါတယ်။ဒီကြောင့်ပြည်စုံကတော့ VOA သတင်းတော့အမတ်စုစုကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ။
စက်တင်ဘာလ3ရက်နေ့ကစပြီးပြည်တွင်းရွှေစည်းနှုန်းစံချိန်တင်မြင့်တက်လာပါတယ်။ပြည်တွင်းကရွှေစည်းမြင့်တက်လာတာကကမ္ဘာရွှေစည်းတက်တာကြောင့်ဖြစ်သလိုဘဏ်နဲ့လုပ်ငန်းရှင်တွေကလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်ဘဏ်ကနေငွေထုတ်ပြီးရွှေဝယ်သူမြင့်တက်နေတယ်လို့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်။ရွှေစည်းတွေဒီရက်ပိုင်းအတွင်းမှာဇက်တိုက်မြင့်တက်လာတာနဲ့ပတ်သက်ပြီးပြည်ထရေးကလည်းဈေးကွက်လေးလာတာမျိုးတွေရှိရလို့သူကအခုလိုပြောပါတယ်။
တော့ရောက်ပြီအဲ့မှာကြည်ကြေးလေးရှိပါတယ်ဒီလေးရေးရပုံကူတွေရောအကုန်လုံးဒီမှာဝိုင်းဝန်းပြီးတော့ထိန်းနေတာပဲလေအတင်းမှာထိန်းလို့ရပါတယ်အတင်းမှာတော့တင်းလို့တင်သားတွေနဲ့ကဘာမှပြဿနာမရှိအပြင်ဈေးွက်ကြီးကြတော့ရွှေဈေးွက်ကြီးကတအားကျယ်တယ်ကျယ်တဲ့ခါကျတော့အပြင်မှာကျတော့ထိန်းလို့မရဘူးဥပမာမန်းလေးလိုဟာမျိုးမော်လမြိုင်လိုဟာမျိုးမုံရွာလိုဟာမျိုးတမူးလိုဟာမျိုးပေါ့အဲ့လိုနေရာတွေကျတော့ကျွန်တော်တို့ NGO ဖွဲ့စည်းအနေနဲ့ကျတော့လလမမြည်ဘောကိုအတင်းလူအတင်းသားတို့ထိန်းတို့ရကျွန်တော်တို့အတင်းကဝယ်သွားတယ်အပြင်ကဆိုင်သမားတို့ကသူ့ပြင်မှာထပ်ပြီးတော့ဈေးတင်ရောင်းနေအဲ့ဒါတွေလည်းပါတယ်ဗောအဲ့ဒါကြီးကြောက်သွားတားလို့မရဘူး
မူဆက်ဘက်လမ်းကြောင်းကကုန်ရံဝင်နေပြီးဝယ်သူများလာတာကြောင့်လဲပြည်တွင်းရွှေဈေးတက်လာတယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်ရန်ကုန်ဈေးကွက်မှာတော့ရွှေဝယ်သူတွေများနေပေမဲ့မန္တလေးရွှေစည်းကွက်မှာဝယ်သူထက်ရောင်းသူကပိုများနေတယ်လို့အောင်တမာတိရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ
်ဒီရွှေစည်းပြည့်ရင်ကျွန်တော်တို့ဒီရွှေလောကရဲ့ထုံးစံကဝယ်တဲ့လူနဲ့ရောင်းတဲ့လူပြန်ရောင်းတဲ့လူကများသွားပြီဒီအထယ်ကိုပြောတာနော်အထယ်ကိုပြောတာနော်ရွှေတွေပြည်စည်းကိုပြောတာ
ပြည်တွင်းကရွှေစည်းကွက်မှာရွှေတွေဝယ်ပြီးဈေးတက်တဲ့အခါပြန်ရောင်းတဲ့သူတွေရှိသလိုငွေစားရွှေတုံးစုတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့ရွှေရောင်းလိုအပ်တဲ့ဝယ်လိုအပ်မမျှတာကလည်းရွှေစည်းတက်ရတဲ့အကြောင်းနဲ့ပါနေတဲ့အတွက်ရွှေကိုတကယ်မလိုရင်ဝယ်ချဖို့အောင်တမာတိရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ
်လူတွေကအခုအကြောက်လန့်ပြီးတော့မှရန်ကုန်မှာဆိုအခုအဲ့ဘန်ပတ်သက်နေထုတ်ပြီးဝယ်တယ်ဆိုတော့အလကားဒီဝယ်တဲ့သူဒီမန်းများလို့ရှင် supply မှမရှိလို့ရှင်ဈေးကအလိုလိုတက်မှာပဲလေ အဲ့တော့ရွှေကိုတကယ်မလိုအပ်ဘဲနဲ့ရွှေဝဲနေတဲ့လူတွေများနေလို့ရင်မတက်နဲ့မနဲ့လည်းဇီးရတက်နေမှာပဲလေအဲ့တော့ရွှေမလိုလို့ရင်မဝဲတတ်ပါနဲ့ဒါပဲပြောချင်တယ်
ဒီနေ့စက်တင်ဘာ5ရက်နေ့မှာပြည်တွင်းရွှေဈေး73သိန်းကျော်အထိမြင့်တက်လာနေပြီးကမ္ဘာရွှေဈေး1548ဒေါ်လာအထိမြင့်တက်လာပါတယ်။ပြည်တွင်းကရွှေဈေးနှုန်းကိုကမ္ဘာရွှေဈေးနဲ့ပြည်တွင်းဒေါ်လာပေါက်ဈေးကိုမျှောက်1.85နဲ့စပြီးအကြမ်းမြင့်ဆန်နှုန်းဈေးတစ်ခုကိုသတ်မှတ်တာပါ။အဲ့ဒီအပေါ်ဝယ်လိုအားများလာရင်ဈေးကလည်းပိုတိုးတက်သွားတယ်လို့ပြည်တွင်းရွှေဈေးတွက်ချက်မှုကိုသိရပါတယ်
။ပြည်တွင်းမှာရွှေဈေးတက်လာနေတာနဲ့ပတ်သက်ပြီးတော့မဆူဆူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတခါတော့ချင်းပြည်နယ်မြကြီးနားမြို့ကဒေသခံတွေစနပြတဲ့အကြောင်းကိုပြောပြကြပါမယ်။ဆေးရှောင်ဒုက္ခသည်တွေရဲ့ဘဝကိုကချင်စစ်ပွဲ၈နှစ်ပြည့်မှာတရုတ်ဖို့တင်ဆက်ခဲ့လို့စက်တဘာ၂ရက်ကထောင်နဲ့အမိန့်ချခံခဲ့ရတဲ့ကချင်လူငယ်နှစ်ယောက်အတွက်ဒေသခံတွေကမြကြီးနားမြို့ဗိုလ်ချုပ်ချေးရုပ်ပန်းချံရှိမှာဒီနေ့စပြီးတော့၃ရက်သလိုက်စနထုတ်ဖော်နေကြပါတယ်။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်ကန့်သတ်မှုတွေရှိနေတာဟာဒီမိုကရေစီလူ့အဖွဲ့အစည်းတိဆောက်ဖို့ပိုပြီးဝေးကွာသွားလိမ့်မယ်လို့လည်းစနပြလူငယ်တွေကပြောပါတယ်။ပြည်ထောင်စုကိုဇော်ထက်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကချင်ပြည်နယ်အတွင်းတကြောပြန်ပြည်တွင်းစစ်အထိမ်းအမှတ်ပွဲမှာစစ်ပီးရှောင်းတွေဘဝကိုတေးသေးရုပ်ဖော်တင်ဆက်ခဲ့လို့မြကြီးနားတရားရုံးကငိမ့်စုစီပုံမှန်စကုပ်နဲ့1015ရက်ချခံလိုက်ရတဲ့ကချင်လူငယ်2ယောက်အတွက်လူအင်အား300ကျော်ကဒီနေ့ဆန္ဒထုတ်ဖော်ခဲ့ရပါ။တနင်္ဂနွေလုံးအတိုင်းအတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုနှိပ်ကွပ်နေပြီးဒါဟာဒီမိုကရေစီလူ့အဖွဲ့အစည်းနဲ့ပုံပြီးဝေးကွာသွားလိမ့်မယ်လို့ဒီနေ့ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့ကချင်အမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌကိုလွန်ဆောင်က VOA ကိုအခုလိုပြောပါတယ်
ချစ်ဆောင်ဒုက္ခတွေဒီမှာဘယ်လိုမျိုးဖြစ်ဖြစ်နေတဲ့ဖြစ်အပ်တဲ့ကိုလစ်လူရှုတယ်လို့ကျွန်တော်တို့သတ်မှတ်တယ်။လူနဲ့ဆွာထုတ်ဖို့ပြောဆိုမှုကိုနစ်ကွတ်တယ်လို့ကျွန်တော်ကအဲ့လိုမျိုးယူဆတယ်။ဒီ IDP တွေရဲ့ဘဝမန်ကူတေးကျုပ်ဖို့ချင်းအပြင်ပြစ်ဒဏ်ပေးခံရတယ်ဆိုတာကကျွန်တော်တို့လာဖို့လုံးဝကျွန်တော်တို့ဆန့်ကျင်တယ်။ဒီလိုမျိုးတာကျွန်တော်တို့ဆက်လုပ်မယ်ဆိုရင်အမှန်တကယ်ဒီမိုကရက်တစ်လူပေါင်းကိုတိဆောက်ဖို့အတွက်အင်မတန်မှဝေးမှာဖြစ်ပါတယ
်။ချစ်ဆောင်တွေရဲ့အခက်ခဲကိုလစ်လူမရှုဖို့ပြီးတော့တရားစီရင်ရေးကိုမျက်မျှတတဖြစ်ဖို့တိုက်တွန်းထားတဲ့စာရန်တွေကိုကင်ပြီးဆန္ဒထုတ်ဖော်ကြပါတယ်။ထောင်နန်15ရက်ချခံရသူ2ဦးတည်းဟာ2ဦးဖြစ်တဲ့မတ်ဆိုင်နုပန်ကတော့သူတို့ဟာနိုင်ငံတော်အစိုးရကိုပုံကန်ဆန္ဒပြနေရမဟုတ်ပဲစစ်အတွင်းကြုံရတဲ့ပြဿနာတွေကိုငြင်းငြင်းချမ်းချမ်းတေးသေးရုပ်ပေါ်တင်ဆက်ပြတာလို့သူ့ရဲ့ Facebook လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်ဒီမိုကရေစီစံနှုန်းဖြစ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုလေးစားလိုက်နာရမယ်လို့သူကပြောခဲ့တာပါလက်ရှိကိစ္စမှာတရားစီရင်ရေးနဲ့ပတ်သက်ပြီးမျက်မျှတတဖြစ်စေချင်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီလူငယ်ရေးရာတာဝန်ခံကိုချန်းခွန်ကအခုလိုပြောပါတယ်
စကုတ်ကကြီးနဲ့တရားစီပြီဆိုလို့ရှိရင်တခါထောင်ထဲကိုအလိုလိုဝင်ရမယ်ဆိုတဲ့ပုံစံပေါ့နော်ဆွဲလိုက်ဖို့ပဲလိုတယ်ပေါ့ဆိုတော့ဟိုဖြစ်စစ်ရှိတယ်လေသူတို့အထိမ်းမနေဆိုလို့ရှိရင်ဒါလောက်ကြတာပဲလေနော်ဥပဒေအတိုင်းပဲဆိုတဲ့ဟာကိုပဲသွားနေတယ်ဒါပေမဲ့ဥပဒေဆွဲရမယ်တကြီးညာဖြစ်နေကြအောင်ဒီမှာဆက်တက်ဆက်တိုက်ပေါ့နော်တိုင်းပြည်ကပုံမှန်ဟိုလူငယ်တွေကခံစားချက်တွေပေါက်ကွဲမှပုံမှန်မတင်နိုင်မှုတွေများလာမယ်
ဒီဆန္ဒပြပွဲကို၃ရက်ဆက်တိုက်မြကြီးနားမြို့လူစီကားရဲ့နေရာတွေမှာလုပ်သွားမယ်လို့ဆိုပါတယ်။မကြာသေးခင်ကလည်းအမေရိကန်သမ္မတကိုကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဥက္ကဋ္ဌကမြန်မာပြည်တွင်းဘာသာရေးဖိနှိပ်မှုတွေရှိနေရဆိုပြီးပြောခဲ့လို့တပ်မတော်ကတရားစွဲဖို့ကြိုးစားနေပါတယ်။အခုလာမယ့်စက်တင်ဘာ၉ရက်မှာကချင်လူငယ်တွေကဒါနဲ့ပတ်သက်ပြီးဆန္ဒထုတ်ဖော်သွားဖို့လည်းရှိနေပါတယ
်။မြကြီးနားမြို့မှာဒေသခံတွေဆန္ဒပြနေကြတာနဲ့ပတ်သက်ပြီးတော့ကုစော်ထက်ပြောသွားတာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုပြောပြပေးကြပါတယ်။ထိုင်းနိုင်ငံဖပူရီခရိုင်ကန်ခရန်ချန်ဒီအမျိုးသားတတော်ထဲမှာလွန်ခဲ့တဲ့9နှစ်ကလေးကပျောက်ဆုံးသွားခဲ့တဲ့ကရင်တိုင်းရင်းသားလူခွင်တက်ကြွလှူရှားသူခေါင်းဆောင်တစ်ဦးဖြစ်တဲ့နိုင်ဘီလီဖော်ရဂျီရဲ့အလောင်းကိုဩဂတ်လကုန်ပိုင်းမှာပြန်ပြီးတော့ရှာတွေ့ခဲ့ပါတယ်အမျိုးသားတတော်ဂျိုဝိုင်းတဲ့ကရိုင်ထဲမှာသူ့အလောင်းကိုတန်စီပိုင်းနဲ့ထည့်ပြီးတော့မြုပ်ထားတာကိုတွေ့ခဲ့ရကြောင်းထိုင်းအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကစက်တင်ဘာ3ရက်နေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။အပြည့်စုံကတော့ထိုင်းခြေစိုက်သတင်းနောက်မိုင်းအီမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကြောက်ဆုံးနေတဲ့ကရင်တိုင်းရင်းသားအခွင့်အရေးတက်ကြွလှုပ်ရှားနေသူသူမရဲ့ခင်မွန်နိုင်ဘီလီဖော်ရဂျီရဲ့အရိုးတွေကိုတွေ့ရှိပြီး DNA စစ်ဆေးပြီးပြီဖြစ်ကြောင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကစက်တင်ဘာလ3ရက်နေ့မှာအကြောင်းကြားခဲ့တယ်ဆိုပြီးဇနီးဖြစ်သူမူနော်ကပြောပါတယ်လွန်ခဲ့တဲ့10နှစ်ကျော်ကလေးကနေဆက်ဒေတာကအနေကြာကရင်ကျေးရွာတွေကိုအစိုးရပိုင်တစ်တော်တွေမှာကျူးကျော်နေထိုင်နေဆိုပြီးထိုင်းတစ်တော်ဌာနကသူတို့နေထိုင်ရာနေရာတွေကိုမီးရှို့ဖျက်ဆီးတာတွေကိုလုပ်ခဲ့တဲ့အတွက်နိုင်ဘီလီကကရင်တိုင်းရင်းသားများအရေးကိုဥဆောင်တိုက်ပွဲဝင်ခဲ့တာပါဒီနောက်မှာတော့တစ်တော်ထိမ့်သိမ်းအဖွဲ့ကသူ့ကိုစစ်မေးဖို့ခေါ်ယူရင်းနဲ့သူဟာပျောက်ဆုံးသွားခဲ့တာပါ ตัวเองจะหนีก็เลี้ยงง่ายมีเกี่ยมุ่นหัวหาเพราะว่ากูแค่แก่ๆยงกันเองตัวไม่เอ็คมองกูทั้งติดต่อเพื่อการสาบเช่าไล่เดือดสูบิสุดสวยเก๋บีอ่ะมุ่งมันพอทุบไปบ่ด้วยทั้งที่ยายยงกูอุดใจเช่าทากันละงานนี่จะเก็บไว้ทั้งเช่นเนี่ยกางเสียก็เลี้ยงเงี้ยมีลุ่มยูสุมีนั่งเงี้ยมีอะไรเนี่ยช่วยเปล่าเราตัวไม่เยอะสั่งยาสักก็ไม่ได้โอกาสทั้งเช่นนี่จีนายสุรพงศ์กางเจ้าทุกการอ่ะที่มุ่งกูอ่ะขาดเจียงเงี้ยมีอยู่เ
ในบิลลี่อายุกูยีเอามาเมียวทาเรตตันสีบ้านไอ้ตัวมาตัวแกบีลูทบบอกเยอะสุดแกบีเดน่าอ่ะมุมมันปอบเอาเยี่ยมอ่ะเย่ป่าเรตตัวเต็มหูเพี้ยลาเรตสูบีเชนิจิสุลาพงอ่ะเปียวป่าเรมอ่ะเขาจะย้อนมากกว่า5 ปีมันนี่หายไปแต่ก่อนที่จะหายเนี่ยมันมีกระบาดที่ไปเขาจะย้อนไปเกือบ10 ปีในปี2554ก็เก้าปีมีปรากฏการณ์อันนึงคือบิลลี่เนี่ยอยู่ที่
ป่ากันกระจายดับสุดเป็นป่าที่ใหญ่สุดของประเทศไทยแต่มีหมู่บ้านหมู่บ้านใจสุดดินเดียมูกางานเนี่ยจ้าบีแต่เตะใครเราไม่ใช่วุ้นสูบีอเมียวเมียวเนี่ยเป็นขนาดใหญ่ท่านทุกสงสัยเอพเอสดีเอสังอ่ะวิ่งเอาเสื้อสีบีเดียขามาโร่แต่สีบ้านไอ้ตัวมาเทิดท่าเลยยี่เอามาเปลี่ยนชาตุเลยอยู่เรื่อยกูดีเอ็นเอสีบีเดียขามาบีลีตะขันยาเลยสุราตีปลายดาบ้านายบีลีพอร์จิโร่มีตาจูฮ่าท่านนั่งมาหนังงานดาบีอ่ะที่มาพิวขนาดใหญ่ดูเรียบเ lu, a sa piao kayarari, a miaji shigevare, anabani puri, kurain pawin patanilu, a muma mapawake bulule, weba muri shidi de so be shini jiga suvare, a kulumu, nine bili atakayamuma, tie two sons at the epega, a man tie topian and get a ha, tie nanga ye, the asi ye, kesari ma, nine bili and muga, sampia pin nao, lupia beji api, now now a kulumu, a sa piamu muri, A song that was evil, a sap you lazy mess will be she needs you to lapong up your barre, Natansa legu nite. A be la, Sakonia nigrega, Kayen Diana Biliha, Migi ego, Lyene, Lama, Tainse do ya shiriga, Pansida, Kangaya bigrega, Pio songs of it up pite lule, Midazuga suvare. Tugo piano like bees will be the door take the yepwega, Joby may, Natansa go niti, Biliha, Piamayala gebau, Kukamaro. Ji awak tak siapa yang hidup tarik tu ye langa ayuriku, biasa tiga lap cepat aje.
Tola si nyasih, nanya ye ni tu song sui ni bu hiwe bi, tu si tu ye se tamai zau, tiu ni mana se cisai, tanya dah lenda gay apa itu muka jenya lebari. Jemuraga si dah ngarai ma cepat a bi ye, nauche tren tumbuh tadan cobu jenya ke bide ye bayu cuma cepolare, lenda gay apa ye di jenya cakani. Dibuari ya sebu, belau ti mula naik mele surau. Fiu yes ni ni nyata ya lila isi sema suinui caya ambasen. Apa ke ya seiri apa yang lagi nyata cima be? Dibuari le selat pintan ni sebu, nana kain pripa kari yobai. Biru ni ni ye sisa nai, baru sanya polu anitle surau go. Tora sini pawan suinui cabu pegoh cemare. Pawan suinui mimian luduri ni ne. Fiu ye phone number J, netonyan ne, tosyen ne. งางาลีกูขออยู่พี่สะดวยามะเทลิโฟนนัมเบอร์กูโจเต็นเปปูชาไหนมาเลยกูไรมาปาวินไหนเนี่ยดูอินีเนี่ยเลยอีเมลเนี่ยเว็บพี่พี่ตามไฟเนี่ยเว็บพี่พี่ฟิวเอเยอีเมลเลยซะบาร์มิสแอทวีโอเอนิวส์ดอทคอมกูโจเต็นเปปูชาไหนเดี๋ยวฟิวเอเยเฟซบุ๊กสามีนามาเลยมาเช็ดดูโจเต็นยี่ตาเปปูชาไหนมาเลยสิ่งนี้ง่ายได้ยังลีไลซ์สิ่งอ่ะจูจูบาร์เอชิน
ตัวเราเช่นนี้เนี่ยจำนวนใหญ่ได้ยินเสียงมาฟังว่าสุนีจับบุกทั้งมาพิฆาตลูกบาร์เลยฟิวิกันเองชาติบริเนียนเองมีมาบาดาสิ่งนี้กูยันนี่คนไหนที่สบิดอัตนั้นเป็นนี่บาร์เลยกูที่ข่าวอเมริกันเนี่ยอิรันนั่งยังสั่งยังสั่งเนี่ยแสดงบอกกูพิบัติมาเลยอเมริกันเนี่ยอิรันจะสบิดเต็มมาเนี่ยจำมาเว้ยตัวเราลองทำการอิรันเนี่ยสิ่งนี้นายบุพินัยจีสีดงเบลูยูซาจังพิบัติเลยอิรันนั่งยังก็สุนีจิมบีทบอทุนจีเจียยูเจนีเรลูตัวเราทำการแสดงเรา
အမေရိကန်နဲ့ဘယ်တော့မှစိတ်ဆင်ခြင်နိုင်မှာမဟုတ်ဘူးလို့အီရန်သမ္မတကပြောပြီးနောက်တည့်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါဒီတော့ထဲမှာပဲအမေရိကန်ကအီရန်ကိုဗုဒ္ဓဟူးနေ့ကပဲတန်ခတ်အရေးယူမှုတွေထပ်ချခဲ့ပါတယ်ဇလာတီကာဟောက်ရဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
အီရန်တပ်ဖွဲ့တစ်ခုဖြစ်တဲ့အစ္စလာမစ်ဒေါ်လာရေးအဆောင်တပ် IRGC ရဲ့အကြမ်းဖက်ဝါဒဆွဲလို့ရက်တွေအတွက်လူတွေငွေရဖို့ရင်းနှင်းရောင်းနာမှာပါဝင်ပတ်သက်တယ်လို့ဆိုတဲ့ကုမ္ပဏီတွေသင်းပေါ်တွေလူပိုးကူတွေကိုတန်ခတ်ရေးယူလိုက်တဲ့အကြောင်းအမေရိကန်ကဗိုလ်ထူးနေမှာကြေညာပါတယ် IRGC ကို အကြံဖက်ဝါဒဆွဲအဖွဲ့တစ်ဖွဲ့ဖြစ်အမေရိကန်ကတတ်မှတ်ထားတာပါ Brian Hook ဟာအီရန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဖြစ်ပါတယ
် Today the United States government is intensifying our maximum pressure campaign against
Iran Iran Islamic သမ္မတနိုင်ငံအပေါ်အမြင့်ဆုံးဖိအားပေးနေတာကိုအမေရိကန်အစိုးရကဒီကနေ့ထပ်ပြီးအရှိန်မြှင့်လိုက်ပါတယ်ပထမဆုံးအနေနဲ့အီရန်တော်လှန်ရေးအဆောင်တပ်နဲ့ကုတ်တပ်ဖွဲ့ရဲ့ဝေရှားတဲ့လုပ်ငန်းတွေကိုတားဆီးဖို့ကူညီနိုင်မဲ့သူကိုစုငွေဒေါ်လာ15သန်းချီးမြှင့်မဲ့အကြောင်းကြေညာပါတယ်
အီရန်နဲ့ချုပ်ဆိုထားတဲ့6နိုင်ငံပါနျူကလ িয়ার သဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာသမ္မတထရမ့်ကနှုတ်ထွက်လိုက်ပြီးစီးပွားရေးတန်ခတ်မှုတွေပြန်ချရေနံတင်ပို့တာကိုပိတ်တာတွေလုပ်ပြီးတဲ့နောက်နှစ်နိုင်ငံကြားစပြီးတင်းမာလာတာပါအရေးယူမှုတွေကအလုပ်ဖြစ်ပြီးဆွေးနွေးပွဲကိုအီရန်ပြန်ရောက်လာအောင်တွန်းအားပေးဖို့ရှိတယ်လို့ထရမ့်ကဆိုပါတယ
် They are getting killed financially their inflation isAt a number that few people have ever seen in
future. ငွေကြေးပိုင်းသူတို့ထိနာနေပါပြီ။သူတို့ငွေကြေးဖောက်ပေါက်မှုကတွေ့ဘူးသူမရှိသလောက်နှုံးကိုရောက်နေပါပြီ။တိတ်ကိုဝမ်းလဲကိုကောင်းနေချင်းနေပါ။သူတို့အမြန်ဆုံးဖြည့်ရှင်းနိုင်ပါလေ။ကျွန်တော်တို့က24နာရီအတွင်းဖြည့်ရှင်းနိုင်ပါလေ
။သမ္မတထရမ့်ဟာအီရန်နဲ့ပတ်သက်လို့နှစ်ပေါင်းများစွာတလွဲတွက်ချက်ထားဖွယ်ရှိပြီးအီရန်နဲ့မြောက်ကိုရီးယားအကြားနှိုင်းရှင်ပြီးတော့အာရုံကျနေပုံရတယ်လို့နိုင်ငံတကာညီညွတ်ရေးဆိုင်ရာကန်ဒဂီအန်ဒောင်းမန့်အဖွဲ့ကJared Blank လို့လေးလာသူတွေကသုံးသပ်ပါတယ
် Whereas for Kim a meeting with Trump was in of itself a victory for the Iranians
Kim Jong Un ကထရမ့်နဲ့တွေ့ရတာကအောင်ပွဲပါအီရန်နေအတက်ကြတော့ထရမ့်နဲ့တွေ့ရတာကစွန့်စားပြီးတော့လောက်ရမှာပါဒါကြောင့်သူဖြစ်ချင်တဲ့တွေ့ဆုံပွဲဖြစ်လာဘူးတခုတည်းသောနီလန်ကအီရန်တွေအတွက်ထိခိုက်နစ်နာလာနိုင်ခြေကိုကာမိစေမဲ့လက်တွေ့ကြတဲ့တခုခုကိုပြန်ပေးဖို့အဆိုပြုဖို့ပဲဖြစ်ပါတယ်
အီရန်ပေါ်ဗိုလ်ဒူးနေကနောက်ထပ်ချမှတ်လိုက်တဲ့တံခါးရည်ရွယ်မှုတွေဟာစိစက်ညှိနှိုင်းပွဲဖြစ်လာစေမယ့်စာဒေတာတွေမှာဘိုးဘီထိတ်တဲ့ဖြစ်တဲ့အခြေအနေကိုပဲရောက်စေမယ်လို့ဂျရက်ဘလန့်ကမြင်ပါတယ်။နျူကလ িয়ার သဘောတူညီချက်တိုင်းလိုက်နာမယ်ဆိုရင်စီးပွားရေးအတွက်ငွေချေးမယ်လို့ပြင်သစ်ကကန့်လန့်ထားတာကတဲမောင်မှုတွေကိုရှော့ချနိုင်စေမယ်လို့ဘလန့်ကပြောပါတယ်။ဒါပေမဲ့လည်းထရမ့်အစိုးရကဒါကိုစိတ်ဝင်စားဘူးဆိုတာရှင်းနေပါတယ်လို့ဂျရက်ဘလန့်ကပြောပါတယ်ခင်ဗျာ။
ကိုကြကြသိမ်းပြပြသွားတာဖြစ်ပါတယ်ဗီမီမာပိုင်းရဲ့ခြေတော်ရင်းနဲ့ညနေခင်းအစည်းအဝေးကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင့်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟာရီကိန်းမိုနန်တိုရီယံပြင်းထန်ဝင်ရောက်တိုက်ခိုက်ခဲ့ရာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ဘာမန်နိုင်ငံမှာပြည်လဲထူထောင်ရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်ကြောင်းဝန်ကြီးချုပ်ဟျူဘတ်မင်းနစ်ကကြေညာပြောဆိုလိုက်ပါတယ်ဂရန်ဘာမာနဲ့အဘကူကျွန်းတွေမှာနှစ်ရက်နီးပါးမိုးတိထန်ရေကြီးမှုတွေတနအိခေတ195ကီလိုမီတာအထိလေပြင်းတိုက်ခတ်မှုတွေနဲ့မုန်တိုင်းထန်အကြီးအကျယ်ခံရပြီးတဲ့နောက်ထိခိုက်ပျက်စီးမှုနောက်ဆုံးအခြေအနေတွေကိုဒီကနေ့နောက်ထပ်ထပ်မံကြားသိရမယ်လို့လည်းခန့်မှန်းနေကြတာပါရာဇဝမှုတွေနဲ့တန်ရရှိသူတွေကိုလွှတ်ပြောင်းပေးနိုင်မဲ့ဥပဒေမူကြမ်းတရားကိုဟောင်ကောင်ဆွေးရကရုတ်သိမ်းလိုက်တဲ့အပေါ်တရုတ်ဆွေးရကသဘောပေါက်နားလည်သလိုလေးစားထောက်ခံတဲ့အကြောင်းအုတ်ချွေမှုကရီလမ်းကပြောဆိုလိုက်ပါတယ်။အခုချိန်မှာအာယုံဆိုင်ဖို့အရေးကြီးဆုံးကိစ္စဟာတဖြည်းဖြည်းနဲ့ပုံမှန်ကျန်းတန်းလာနေတဲ့ဆန္ဒပြပွဲတွေကိုရပ်တန့်မှုနဲ့တည်ငြိမ်အေးချမ်းမှုပြန်လည်ရရှိအောင်ထိန်းသိမ်းမှုဖြစ်တဲ့အကြောင်းလည်းဒီကနေ့ပဲသတင်းတောက်တွေကိုပြောခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြို့တော်မှာဒီကနေ့ပဲတာလီဘန်သဘုံတွေရဲ့တေခံကားဘုံခွဲတက်ခဲမှုကြောင့်လူ10ဦးထက်မနည်းသေဆုံးသွားပါတယ်။ကာဘူးမြို့ကတက်ခဲမှုတွင်သေဆုံးသူတွေကအရသားတွေဖြစ်တဲ့အကြောင်းနဲ့နောက်ထပ်42ယောက်တန်းရရတဲ့အကြောင်းပြည်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။ရွှေချဒုက္ခသည်နေရပြည်ရဲ့လက်မခံကြဘူးတိုက်တွန်းနေတယ်ဆိုတဲ့ဆွဆွချင်းနဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလုပ်ငန်းတွေလုတ်ကင်ခွင့်ပြပယ်လိုက်ပါတယ်။မကြသေးခင်ကစီစဉ်ခဲ့တဲ့နေရပြန်ပို့ရေးစီစဉ်မောင်မြင်ဖြစ်အောင်တွေးထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွချင်းနဲ့အမေရိကန်အခြေစိုက် Advantage ဖွံ့ဖြိုးရေးနဲ့အကူအညီပေးရေးအေဂျင်စီ ADIA နဲ့ဘင်္ဂလားဒေ့ရှ်အခြေစိုက် Al Makazu Islami အဖွဲ့တို့ကိုလုပ်ငန်းလုတ်ခွင့်ပေးပလိုက်တာလည်းဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ် View American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line number 25 32 51နဲ့ line number 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် View ကိုနားဆင်နေတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဂျန်နိုင်ပါ
This program has come to you from the Voice of America, Washington.
From Washington, this is